ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်လုံခြုံမှုထိပါးတွေလောက်ရမှန်သမျှကိုမြုပ်ပြအင်အားသုံးပြီးထိထိရောက်ရောက်တားဆီးနှိမ်နှင်းသွားမယ်လို့သမရဦးသိန်းစိန်ကဒီညနေထုတ်လွှင့်ခဲ့တဲ့အသံလွှင့်မိန့်ခွန်းထဲမှာပြောသွားပါတယ်တောင်ရှိတဲ့ရဲတပ်ဖွဲ့ဝင်တွေကလည်းဥပဒေနဲ့အညီရဲဝံပြတ်သားစွာဆောင်ရွက်ကြဖို့မှာကြားသွားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောကြားချက်တချို့နဲ့အတူသတင်းပြည်စုံကိုတော့ရန်ကုန်ခြေစိုက် VOA သတင်းတောက်ကိုအောင်ရင်းမောင်ကတင်ပြမှာပါရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာယုံကြည်တဲ့ဘာသာကိုလွတ်လွတ်လပ်လပ်ကိုးကွယ်ခွင့်တွေနိုင်ငံသားအခွင့်အရေးမှာပေးထားပြီးဖြစ်တယ်လို့နိုင်ငံတော်တမန်တော်ဦးသိန်းစိန်ကပြောပါတယ်။
ကျွန်တော်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းညီညီယုံကြည်ရာလွတ်လပ်စွာကိုးကွယ်ခွင့်ဟာနိုင်ငံမှာအခွင့်အရေးအနေနဲ့အာမတ်ခံချက်အပြည့်အဝပေးထားပြီးဖြစ်ပါတယ်ဒီနေရာမှာငံမြတ်တဲ့ကိုယ်ပိုင်ယုံကြည်မှုကိုခုရုံးလုပ်ပြီးအလောတုံနဲ့အယုံသီးအစွမ်းလောက်ရတွေမတူညီတဲ့သဘောတရားတွေကြားအမှုတရားတိုးပေါင်းအောင်လှုပ်ဆောင်မှုတွေကိုယ်ယူစီပေါင်းနဲ့ရှင်နဲ့နိုင်ငံရေးစီပေါင်းရေးအမျက်ထုတ်လှုပ်ဆောင်မှုတွေကိုပျောက်ပြောက်သွားအောင်ကျွန်တော်တို့အစိုးရအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်ဆောက်ဥပဒေများနဲ့အညီထိထိရောက်ရောက်အရေးယူဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုအကြမ်းဖက်လုပ်ရတွေနယ်မျိုးတွေမှာဖြစ်နေတော့ဘာသာရေးလွတ်လပ်ခွင့်ရှိတယ်လို့ပြောလာတဲ့နိုင်ငံတော်သမ္မတမိန်ကုန်းကိုကြိုဆိုထောက်ခံတယ်လို့အိုလာမာအစ္စလမ်သာသနာပညာရှင်များအဖွဲ့ချုပ်ကအတွင်းမှုအဖွဲ့ဝင်ဦးတင်နိုင်ကပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒီမိန်ကုန်းကိုဟိုများစွာကြိုဆိုပါတယ်သမ္မတကြီးဒီလိုပြောတဲ့ကိစ္စပေါ်မှာလည်းညာနေထောင်ဆက်ချင်မိပါတယ်ဟိုဒီကြကြအဲ့ဒီလိုအေးဆောင်ရွက်သွားမယ်ဆိုရင်ဒီပခါရီနော်နော်မဖြစ်နိုင်ပါဘူးခင်ဗျ
မိဒီယာအကြမ်းဖက်မှုတွေဖြစ်ပွားပြီးအခြားနယ်မြို့တွေမှာပါဘာသာရေးကိုအခြေပြုတဲ့အကြမ်းဖက်လုပ်ရက်တွေတောက်လျှောက်ဖြစ်ပွားလာတဲ့ပေါ်မြန်မာနိုင်ငံရဲ့တပ်ဖွဲ့အနေနဲ့ထိထိရောက်အေးအေးယူမှုတွေလှုပ်ဆောင်တဲ့လို့တမနာဦးသိန်းစိန်ကဆိုပါတယ
်ဒါနဲ့ပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုထိပါးနဲ့လုံလောက်မှန်သမျှကိုတော့လုံးဝလက်တင်ခံမှာမဟုတ်ပဲလူငင်းမြို့ပြအင်အားအသုံးပြုပြီးထိထိရောက်ရောက်တန်းစီနှိမ်နှင်းသွားရမှာဖြစ်ပါတယ်ဒီနေရာမှာတရားဥပဒေစိုးမိုးရေးမှာအဓိကတောင်းအရှိနေတဲ့မြန်မာနိုင်ငံရတပ်ဖွဲ့အနေနဲ့ဥပဒေနဲ့ညီရဲဝံပြတ်သားစွာဆောင်ရွက်ကြဖို့ပြောကြားလိုပါတယ
်အခုလိုနိုင်ငံတော်သမ္မတကမြန်မာနိုင်ငံရတပ်ဖွဲ့အနေနဲ့ထိထိရောက်ဆောင်ရွက်ကြံ့တွေဖို့လိုအပ်တဲ့အကြောင်းမိန်ကုန်းမှာထွက်သွင်းပြောကြားလာတဲ့အပေါ်မှာဖြစ်တဲ့လုပ်ရည်တစ်ခုကိုသမ္မတကထောက်ပြတာဖြစ်တယ်လို့ရှင်းလင်းစီမျိုးဆက်ကြောင်းသားများအဖွဲ့ကကိုချင်းမီကပြောပါတယ
်ဆိုတော့နံပါတ်1ကတော့ကျွန်တော်မြင်လာတော့ဒါဒီရေးဌာနကဟိုဒီရဲဝံတိုင်းနဲ့ပတ်သက်ပြီးတော့ကျန်တော့ရမယ့်ကိစ္စတွေကိုရေဝံပြတ်သားကြံ့တယ်လို့ပြောလိုက်ကြလေနောက်တစ်ချက်မှာလည်းနောက်မှလည်းပါလဲဆိုတော့ဒီကျတနာတွေကိုဒီကန်တိုရှင်းတဲ့ခါမှာသူဒီကျတနာတစ်ဖက်ကနေပြီးတော့ဟိုအလွန်ကြုံဖြစ်မှာကိုသူစိတ်ကူရဟိုတကားလို့ပေါ့ဗျာလောလောဆယ်ကိစ္စမျိုးတွေပါမျိုးတွေအဲ့လိုအလွန်ကြုံဖြစ်မှာကိုလည်းတစ်ဖက်ကစိတ်ကူနေအောင်တွေ့ရတယ်ပြီးတော့တနည်းဖြင့်ချူကြတဲ့ဘောကဟိုကျွန်တော်ဒါကဘာကောက်ချက်ဆွဲလို့ရလဲဆိုတော့ပြင်တာတစ်ခုမြန်မာဆန်ဆန်နဲ့တက်တက်ရဖြစ်ရှင်းနေမှုအတွက်ဒီရေဝန်နဲ့အရေးသေးတွေမြင့်တင်ရတော့မယ်ဆိုတော့ကျွန်တော်ကောက်ချက်ချမိတယ်ဗ
ျအချင်းချင်းမူပေါင်းဆောင်ရွက်မှုတွေပြုလုပ်ပြီးတော့ဒီမိုကရေစီအသီးပွင့်ရရှိအောင်ဆောင်ရွက်တဲ့လို့လည်းနိုင်ငံတော်သမ္မတကဒီကနေ့သူ့ရဲ့မိန့်ခွန်းမှာပြောခဲ့ပါတယ
်အချင်းချင်းနှိမ့်နိုင်ပူပေါင်းဆောင်ရွက်ခြင်းနဲ့အားလုံးအတွက်အကောင်းဆုံးအဖြေကိုရှာတဲ့ဒီမိုကရေစီအလေးအကျင့်ကိုကျင့်သုံးခြင်းကလားပေါ်ပေါ်လာတဲ့အကြတဲတွေကိုဖြေရှင်းနိုင်ပြီးဒီမိုကရေစီအသွင်ကူးကျင်းခြင်းဖြစ်စဉ်ကိုပံ့ပိုးနိုင်လိမ့်မယ်လို့ယုံကြည်ပါတယ်
နိုင်ငံသမားရဲ့အခုလိုဘာသာရေးပြပခါတွေမဖြစ်အောင်ပြောကြားလာတဲ့မိန်ကုန်းဟာဘလောက်အာဏာရှိမလဲဆိုတာကိုတော့စောင့်ကြည့်သုံးသပ်ရမှာဖြစ်တယ်လို့အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ဘိုလ်လုံးမှုဆောင်ဖွဲ့ဝင်တူဖြစ်တဲ့ဦးညဝင်းကပြောပါတယ
်ကျွန်တော်တို့နေရာတော့ဥပဒေရလုပ်မယ်အကောင်းဆုံးလုပ်မယ်ဆိုတာကြိုးစားတာပေါ့ဗျာအများဆုံးလုပ်ဖို့လိုတယ
်ဒီအချိန်ဖြစ်ပေါ်နေတဲ့ဖြစ်စဉ်မှာနှစ်ဖက်ဘာသာရေးကောင်းဆောင်တွေရဲ့ထိမ့်သိမ့်မှုတွေကိုလည်းအသိမှတ်ပြုတယ်လို့တမရဦးသိန်းစင်ကသူ့ရဲ့မိန်ကုန်းထဲမှာပြောကြားသွားခဲ့တာပါ
အရာဖက်လူအဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုအားလုံးပေါင်းစုံကခေါင်းဆောင်တွေရဲ့ပူးပေါင်းဆောင်ရွက်မှုနိုင်ငံတကာအဖွဲ့အစည်းတွေရဲ့ပူးပေါင်းကူညီမှုမီဒီယာများရဲ့ပုံမူတောင်းဝင်တိတိတောင်းဝင်ရှိရှိပရင်းဖော်ပြမှုပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံမှုနဲ့ပြည်နယ်ထူထောင်ရေးလုပ်ငန်းများအတွက်ပို့တော်ခြင်းများအပါအဝင်လုံခြုံရေးအဖွဲ့အစည်းများနဲ့တပ်မတော်တို့ရဲ့မှန်ကန်တဲ့အခမ်းအနားကပါဝင်မှုတွေကိုတွေ့ရှိရပါတယ်
မိဒီယာဂျမ်ဖက်ဖြစ်ရဖြစ်ပွားပြီးခုနှစ်ရကြာမှအခုလိုပြည်သူကိုမိန်ကုန်းပြောကြားလာတာဟာအနည်းငယ်နောက်ကျနေတယ်လို့လည်းမန္တလေးမြို့မြောက်ရီမင်းကြီးကျောင်း၌ဗရဏဆရာတော်ဦးအရိယဝန္ဒဘေးဝန္ဒကမိန်ပါတယ်
။အေးပြောရင်နည်းနည်းတော့နောက်ကျတယ်ပြောရမှာပေါ့ဗျာ။အမှန်တော့ဒီဘုန်းကြီးတို့ဆိုးရဖွယ်ခြင်းမှာကိုဒါအားနည်းချက်တစ်ခုလို့ဘုန်းကြီးတို့ယူဆတာပဲ
မနက်တမတာကြီးရဲ့ဒီမိန်ကုံးမျိုးကိုဒီယာမျိုးကိုအားလုံးတညီတညာတဲ့ထောက်ခံပြီးတော့အားလုံးတညီတညာတဲ့လိုက်ပါတဲ့တာမင်းတို့တမတာဟာအချိန်အပြည့်ကွန်မြူနတီပြည်သူကိုရည်ရွယ်ပြီးပြောခဲ့တဲ့မိန်ကုံးကိုလက်ရှိချိန်မှာပြည်တွင်းကတမကနိုင်ငံတကာတမန်ကပါစိတ်ဝင်စားစောင့်ကြည့်နေကြလဲဖြစ်ပါတယ် တမောဦးသိန်းစင်ပြောကြခဲ့တဲ့မိန်ကုံးဟာအခုလိုဘာသာရေးပေါ်အခြေခံတဲ့အကြမ်းဖက်လုပ်ရတွေဘယ်လောက်ထိရောပါသွားမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့မြန်မာနိုင်ငံရေးသားသမားတွေကတုံ့တက်ပြောကြားကြပါတယ်ခင်ဗျာ